တရုတ်ကကိုပိုင်စစ်လက်နက်ပစ္စည်းတိဆောက်ရေးကြိုးပမ်းမှုအပေါ်အမေရိကန်အစိုးရကအနိကအဆောင်ချီနေကြောင်းအမေရိကန်စစ်ဖက်ထိတ်ထန်တာဝန်ရှိသူကပြောပေမဲ့တရုတ်ဖက်ကပြီးခဲ့တဲ့နှစ်လတုန်းကအတန်ထက်မြင့်တဲ့ဒုံးကျည်ဆန့်တက်ခဲ့တဲ့ဆိုတဲ့သတင်းအပေါ်မှာတော့မှတ်ချက်ပေးဖို့ညင်ပါတယ်။တရုတ်ရဲ့စီရေးတိုးတက်မှုဟာစိုးရိမ်စရာအကြောင်းတရားဖြစ်ပြီးသူ့အတွက်စိုးရိမ်ပွဲစိန်ခေါ်ချက်တစ်ခုအဖြစ်ရှိနေကြောင်းတနင်္လာနေ့ကဂျော်ဂျီယာနိုင်ငံမြို့တော်ထူပလီစီကိုသွားတဲ့ခီးစဉ်အတွင်းအမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒေတာရင်းတင်းမာမှုတိုးစေနိုင်တဲ့တရုတ်ရဲ့လက်နက်ဆိုင်ရာဖွံ့ဖြိုးမှုစနစ်နဲ့စွမ်းရည်တိုးတက်မှုတွေကိုအနီးကပ်ဆောင်ချီနေကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူး။တရုတ်ဟာပြီးခဲ့တဲ့ဩဂုတ်လအတွင်းကနျူကလ ியா သုံးနိုင်တဲ့အတန်းထက်မြန်တဲ့ဒုံးကျည်ဆန့်တက်ခဲ့ကြောင်းအမေရိကန်စစ်တပ်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကိုအံ့ဩသွားစေကြောင်း Financial Times ကပြီးခဲ့တဲ့စနေနေ့သတင်းမှာဖော်ပြခဲ့ပါတယ်။အတန်းထက်မြန်တဲ့ဒုံးကျည်ဆန့်တက်ခဲ့တဲ့ဆိုရာကိုတနင်္လာနေ့မှာတရုတ်ဘက်ကညှင်းဆိုပြီးပြန်သုံးနိုင်တဲ့အာကာသယာဉ်ဆန့်တက်မှုသာဖြစ်တယ်လို့ပြောပါတယ်။အာကာသယာဉ်ဤပညာဟာဆိုရင်အာကာသကိုလူသားတွေငြိမ်းချမ်းစွာအသုံးပြုနိုင်ရင်လက်လန်းမီစေမှာဖြစ်တယ်လို့ကုန်ကျစရိတ်လဲလျှော့ချနိုင်မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအောင်လီချန်းကပြောပါတယ်ရှင်။